ဟုတ်ပါတယ်လက်ထောက်နိုင်ငံရေးဝန်ကြီးရောဘတ်ဟော့မက်စ်ကမကြာသေးခင်ကမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့သူ့ရဲ့ခရီးစဉ်နဲ့ပတ်သက်ပြီးတော့သူနဲ့တွေ့ဆုံခဲ့သူတွေရဲ့အမြင်တွေကိုအကျဉ်းယုံပြောကြားပြီးတဲ့နောက်အမေရိကန်ကုမ္ပဏီတွေရင်းနှီးမြှုပ်နှံမှုလုပ်ကြတဲ့နေရာမှာဘယ်လိုနေရာတွေမှာထင်သာမြင်သာရှိဖို့အရေးကြီးဆုံးဖြစ်တယ်လို့သူယူဆထားတဲ့အကြောင်းကိုအခုလိုရှင်းလင်းပြပါတယ
် Second would be emphasis on even greater
နိုင်ငံသားကရင်းနှီးမြှုပ်နှံနေတဲ့လုပ်ငန်းတွေမှာထင်သာမြင်သာရှိမှုကိုချက်ထွင်ရေးပါအတိအကျအဖြစ်အစိုးရပိုင်မြမရင်းနှီးတဲ့သဘာဝတောင်းွေလုပ်ငန်း MOGE နဲ့သွားပြီးရင်းနှီးမြှုပ်နှံမှုလုပ်ကြမဲ့ American ကုမ္ပဏီတွေဟာရပ်ပေါင်း60အတွင်း American အစိုးရကိုအစီရင်ခံရပါမယ်MOGE ရဲ့ဘယ်ဌာနဘယ်သူဘယ်ဝါတွေနဲ့ငွေပေးငွေယူလုပ်မှာလဲဒီငွေတွေကဘယ်နေရာမှာဘာအတွက်သုံးမှာလဲစတာတွေကိုအသေးစိတ်အစီရင်ခံရပါမယ
်မြန်မာနိုင်ငံထဲမှာအမေရိကန်ကုမ္ပဏီတွေတွားရောက်ရင်းနှီးမြှုပ်နှံခွင့်ပြုရတဲ့အဓိကအကြောင်းကသူများနိုင်ငံကကုမ္ပဏီတွေလာရောက်ရင်းနှီးခွင့်ရနိုင်ပြီးအမေရိကန်တွေကမြန်မာနိုင်ငံမှာဒီအခွင့်အရေးဆုံးရှုံးနေလို့မဟုတ်ဘဲနဲ့မြန်မာနိုင်ငံအစိုးရရဲ့ပြုပြင်ပြောင်းလဲလှုပ်ဆောင်မှုတွေကိုထောက်ခံပံ့ပိုးအားပေးတာကိုပြသတဲ့အနေနဲ့အမေရိကန်ကုမ္ပဏီတွေကိုတွားပြီးရင်းနှီးမြှုပ်နှံခွင့်ပေးလိုက်တာလို့လဲဝင်ကြီးဟော့မက်စ်ကပြောပါတယ်မြန်မာအစိုးရအနေနဲ့လည်းနိုင်ငံတကာမှာထင်သာမြင်သာရှိဖို့အတွက်ဘလို့လှုပ်တင်တယ်လို့သူထင်မြင်ကြောင်းဝင်ကြီးဟော့မက်စ်ကအခုလိုပြောပါတယ
် In addition to the internal transparency it is to join the extractive industry's transparency
အခုလိုအတွင်းကြကြထင်သာမြင်သာရှိမှုအပြင်နိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာစံချိန်စံညွှန်းများထင်သာမြင်သာရှိမှု EITI အဖွဲ့ကြီးမှာမြန်မာအစိုးရကပါဝင်ထားဖို့ကျွန်တော်တို့အတော်ကြီးကိုအားပေးတိုက်တွန်းနေတာပါကျွန်တော်တို့ကဒါကိုမြန်မာအစိုးရဝန်ကြီးတွေနဲ့တွေ့တဲ့အချိန်မှာတိုက်တွန်းခဲ့တယ်လို့ပြီးခဲ့တဲ့ကမ္ဘောဒီးယားကအာဆဒေသညီလာခံ ARF မှာသမ္မတဦးသိန်းစင်နဲ့တွေ့ဆုံခဲ့တဲ့နိုင်ငံခြားရေးဝန်ကြီးဟီလာရီကလင်တန်ကလည်းဒါကိုပဲတိုက်တွန်းခဲ့တာပါ
တခြားသောနိုင်ငံတွေကကုမ္ပဏီတွေနဲ့အပြိုင်အဆိုင်မြန်မာနိုင်ငံမှာစီးပွားရေးလုပ်ကင်တဲ့နေရာမှာထင်သာမြင်သာရှိမှုအစီရင်ခံစာအကြောင်းကအမေရိကန်ကုမ္ပဏီတွေအတွက်အဟန့်တားမဖြစ်စေဘူးလို့သူထင်မြင်ကြောင်းဝင်ကြီးဟော့မက်စ်ကအခုလိုရှင်းလင်းပြပါတယ
် We do not think it is a deterrent and for the following reasons in fact
ကျွန်တော်ကဒါဟာအမေရိကန်ကုမ္ပဏီတွေအတွက်အဟန့်အတားလို့မထင်ပါဘူးတကယ်တမ်းမှာအချက်တစ်ချက်အနေနဲ့ဒါကအပြုသဘောဆောင်အပေါင်းလက္ခဏာဖြစ်ပါတယ်နှစ်ပိုင်းခွဲပြီးတော့ကျွန်တော်ပြောပါမယ်ပထမတစ်ပိုင်းကကျွန်တော်နဲ့အတူပါလာတဲ့အမေရိကန်ကုမ္ပဏီ40လောက်ကအမှုဆောင်ရရှိတွေရဲ့အမြင်ပါသူတို့ထက်ကနည်းနည်းလေးလောက်ကပဲဒီလိုအစီအစဉ်ကစားတင်ရမှာကိုသိပ်မကြိုက်တဲ့သဘောရှိပေမဲ့အများစုကဒါဟာလိုအပ်တယ်လို့မြင်ကြပါတယ်မြန်မာနိုင်ငံလိုနိုင်ငံရေးရှုပ်ထွေးနေတဲ့နိုင်ငံမှာသူတို့ရဲ့အစုရှယ်ယာတွေနဲ့ဘာတွေကိုဘယ်လိုတွားပြီးလုပ်ကင်နေကြသလဲလို့ဒီကုမ္ပဏီတွေရဲ့အစုရှယ်ယာရှင်တွေကသိကျင်ကြပါတယ်အမြတ်ဆုံးရရှိအတွက်လောက်တာမှန်ပေမဲ့တာဝန်တိတိနဲ့လောက်ကြရဲ့လားဆိုတာကိုမြန်မာလူထုကစောင့်ကြည့်နေမှာပါဒီလိုအစီရင်ခံမှုလောက်တာကအပြုသဘောဆောင်အပေါင်းလက္ခဏာဖြစ်တယ်လို့ကျွန်တော်ကပြောတာပါ
အခုလိုတွားရောက်ရင်းနှီးမြှုပ်နှံလုပ်ကင်ကြမှာဟာတရုတ်နိုင်ငံကကုမ္ပဏီတွေနဲ့ထိတ်ထိတ်ရင်ဆိုင်တွေ့ဖို့မဖြစ်နိုင်ဘူးလို့သူထင်မြင်ကြောင်းဝင်းကြီးဟော့မက်စ်ကအခုလိုဖြေပါတယ
် There is a strong feeling in Burma that they want to diversify
မြန်မာနိုင်ငံထဲမှာဒီကိစ္စနဲ့ပတ်သက်ပြီးခံစားမှုတွေပြင်းပြင်းထန်ထန်ရှိနေပါတယ်နိုင်ငံမျိုးမျိုးကနေအတက်ပညာနီးပညာရင်းနှီးမြှုပ်နှံမှုအမျိုးမျိုးနဲ့ကွဲပြားခြားနားမှုတွေနဲ့နိုင်ငံတကာကုမ္ပဏီတွေအရေအတွက်များစွာလာရောက်စီးပွားရေးလုပ်ကင်ကြတာကိုသူတို့ကလူကျင်နေကြပါတယ်ဒီအတွက်နဲ့သူတို့နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့တရုတ်နိုင်ငံနဲ့ရှိနေပြီးသားကုန်သွယ်ရေးတွေရင်းနှီးမြှုပ်နှံမှုတွေဆိုင်ရာဆက်ဆံရေးတွေကိုရှော့ချဖို့ရုပ်သိမ်းဖို့သူတို့ကမလိုလားကြတယ်လို့ကျွန်တော်တို့ကလည်းမလိုလားပါဘူးတရုတ်နဲ့ပြိုင်ဆိုင်ထိတ်တိုက်တွေ့ဖို့မဟုတ်ဘဲမတူကွဲပြားတဲ့ကုန်သွယ်ရေးတွေရင်းနှီးမြှုပ်နှံမှုတွေအသစ်တိုးလာဖို့သာဖြစ်ပါတယ
်ဒါပြင် EITI အဖွဲ့ကြီးရဲ့လုပ်ငန်းတွေဟာရင်းနှီးမြှုပ်နှံကြတဲ့ကုမ္ပဏီတွေအစိုးရတွေနဲ့အဲ့ဒီနိုင်ငံတွေမှာရှိတဲ့လူမှုအခြေပြုလူမှုအဖွဲ့အစည်းတွေပူးပေါင်းပြီးတော့မှထင်သာမြင်သာရှိမှုကိုဝိုင်းဝန်းဆောင်ရွက်ကြတာဖြစ်တယ်လို့လည်းဝင်းကြီးဟော့မက်စ်ကရှင်းလင်းပြောဆိုသွားခဲ့ပါတယ်ခင်ဗျာ